ရုရှားတပ်ဖွဲ့တွေကျူးလွန်မှုရှိတဲ့စစ်ရာဇဝတ်မှုတွေစုံစမ်းရေးယူရေးကိုယူကရိန်းကိုကူညီပေးဖို့အတွက်အမေရိကန်တရားရေးဌာနအနေနဲ့ရှစ်နှစ်တူးနဲ့ဥပဒေကြံပေးတူးကိုခံထားရေးစဉ်းစားနေတယ်လို့အမေရိကန်ပြောင်စုရှစ်နှစ်ချုပ်မရစ်ဂါလန်ကပြောပါတယ်။ရှစ်နှစ်ချုပ်ဂါလန်ဟာယူကရိန်းရှစ်နှစ်ချုပ်အန်ဒရီယာကော့စတင်နဲ့တွေ့ဆုံမှုအပြီးပြောဆိုတာဖြစ်တယ်လို့ပဲဒီခံထားမဲ့ရှစ်နှစ်ဟာဒဟိတ်မြို့မှာခြေချလှုပ်ဆောင်မယ်လို့လည်းကန်ရှစ်နှစ်ချုပ်ကပြောပါတယ်။ဥပဒေရအကြံပေးကိုလည်းယူကရိန်းမြို့တော်မှာရှိတဲ့အမေရိကန်တန်ရုံးကိုအခုနွေရာသီမှာဆစ်လွတ်သွားမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားတွေကိုထိခိုက်နာကျင်စေမှုလိုမျိုးအမေရိကန်ပြည်သူကတရားစီရင်ခွင့်ရှိတဲ့စစ်ရာဇဝတ်မှုတွေစုံစမ်းစစ်ဆေးတဲ့နေရာမှာယူကရိန်းအစိုးရရှစ်နေတွေကတရားရေးဌာနနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့လည်းအမေရိကန်ရှစ်နေချုပ်ကပြောပါတယ်။အမေရိကန်နိုင်ငံတွင်းမှာရှိနေတဲ့စစ်ရာဇဝတ်ကောင်မှန်သမျှကိုရေးယူကင်တွယ်ဖို့အမေရိကန်လွှတ်တော်ကလည်းအမေရိကန်တရားရေးဌာနကိုလုပ်ပိုင်ခွင့်တိုးချဲ့ပေးထားပါတယ်။ရုရှားကတော့ဒီစစ်ရာဇဝတ်မှုတွေမှာပါဝင်ပတ်သက်တယ်ဆိုတာကိုညှင်းဆန်တယ်လို့ပဲအရက်သားတွေကိုတမင်ပြတ်မှတ်ထားတိုက်ခိုက်တယ်ဆိုတာကိုလည်းညှင်းပါတယ်အခုလိုမျိုးအမေရိကန်တရားရေးဌာနကအကူအညီတွေပေးမယ်ဆိုတာကိုကြေညာတဲ့အကြောင်းယူကရိန်းရှစ်နေချုပ်ကသတင်းတောက်တွေကိုပြောပါတယ်ဒါပြင်ရုရှားတို့ကျူးလွန်တဲ့စစ်ရာဇဝတ်မှုဆိုင်ရာအချက်လက်တွေစုံစမ်းမှုနဲ့ပတ်သက်လို့လည်းယူကရိန်းဘက်ကအမေရိကန်ထောက်လှမ်းရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးပြောဆိုတာတွေရှိနေတယ်လို့ပြောဆိုပါတယ်ခင်ဗျာ